ယူကရိန်းပေါ်ချွတ်ချော်မှုတွေရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှိစက်တဲ့အစိုးရတောင်းရှိသူတွေစီးပွားရေးသမားတွေကိုပြစ်မှတ်ထားတံခတ်မှုတွေတတိယအကြိမ်ထပ်မံတိုးမြှင့်မှုဥရောပသမဂ္ဂ EU ကသဘောတူလိုက်ပါတယ်။ဥရောပကောင်စီရဲ့လက်ရှိဥက္ကဋ္ဌပြည်စစ်နေကဗိုလ်ထုနေ Twitter ကနေတင်ထုတ်ပြန်ရမှာယူကရိန်းပေါ်ချွတ်ချော်မှုမှာပါဝင်ပတ်သက်တဲ့ရုရှားကောင်ဆောင်တွေစီးပွားရေးသမားကြီးတွေမိသားစုဝင်တွေကိုပိတ်ဆို့တံခတ်မှုအသစ်တွေချမှတ်သွားမှာဖြစ်ကြောင်းပြောဆိုကြတာပါ။ဖေဖော်ဝါရီ24ရက်ယူကရိန်းပေါ်ချွတ်ချော်မှုတွေစတင်ရင်းကစလို့ပြည်ထောင်စုဖြစ်တဲ့တတိယအကြိမ်အရေးယူတံခတ်မှုတွေမှာ EU ကရုရှားဘူဘန်ရဲ့ပိုင်ဆိုင်မှုတွေကိုထိကျုပ်ဖို့ရုရှားဆိုရမီဒီယာတွေကိုတားမြစ်ဖို့လည်းပါဝင်ပါတယ်ဗိုလ်ထုနေကအတူပြလိုက်တဲ့စီစဉ်မှာရေချောင်းလုပ်ငန်းနဲ့ဘယ်လာရုစ်နိုင်ငံကဗန်သုံးမှုကိုနိုင်ငံတကာကငွေပေးချေစနစ်ကနေထုတ်ပယ်ဖို့အပြင်ရုရှားကိုရောင်းချခွင့်တားမြစ်လိုက်တဲ့နည်းပညာတွေကုန်ပစ္စည်းတွေစီးရင်အသေးစိတ်ပါဝင်ကြောင်းလည်းဥရောပကောင်စီဥက္ကဋ္ဌပြည်ထောင်စုကပြောဆိုထားပါတယ်2014ခုနှစ်မှာရုရှားကယူကရိန်းနိုင်ငံပိုင်းခရိုင်းမီးယားဒေသကိုသိမ်းပိုက်ခဲ့တာရုရှားကခွက်ခတ်ကြောင်ကျင်းညာထားတဲ့ယူကရိန်းရှေ့ဘက်ကလူခန့်နဲ့ဒေါနက်စ်ဒေသတွေကိုအတိအမှတ်ပြုခဲ့တာအခုနောက်ဆုံးယူကရိန်းကိုကျူးကျော်ခဲ့တာတွေပေါ်တုံ့ပြန်တဲ့အနေနဲ့ EU ကပိတ်ဆို့တံခတ်အရေးယူလိုက်တဲ့လူပုဂ္ဂိုလ်စုစုဟာအခုဆိုရင်680အထိရှိနေပြီးအဖွဲ့အစည်းနဲ့လုပ်ငန်းပေါင်း53ခုထိရှိသွားပါပြီ။